ဖြစ်စစ်မြန်မာနိုင်ငံရဲ့တမိုင်းမှာအကြီးဆုံးပြောင်းလဲမှုဖြစ်စေခဲ့တဲ့ရှင်းလင်းလုံးအရေးတော်ပုံကြီးဖြစ်ပေါ်ခဲ့တဲ့33နှစ်မြောက်နှစ်ပတ်လည်နေ့အဖြစ်နဲ့မြန်မာနိုင်ငံအတွင်းကမြို့နယ်အတော်များများမှာအာဏာရှင်ဆန့်ကျင်ရေးဆန္ဒဖော်ထုတ်မှုတွေပြုလုပ်ခဲ့ကြပါတယ်စစ်ကောင်စီကလုံခြုံရေးတွေတင်းကျပ်စွာချထားတဲ့ကြားကပဲမန္တလေးမြို့ကမြတောင်တပည့်စစ်ကြောင်းဟာရှင်းလင်းလုံးနှစ်ပတ်လည်အထိမ်းအမှတ်အဖြစ်နဲ့လက်မတွေပေါ်ထွက်ချီတက်ဆန္ဒပြခဲ့ကြပါတယ်ဒါပြင်မန္တလေးမြို့ကတက္ကသိုလ်ကျောင်းသားတမကစစ်ကြောင်းဟာလည်း88ကကျွေးဟောင်း27မှာအပြီးတောင်းဆိုတဲ့ကျွေးကြော်သံတွေအော်ဟစ်ပြီးအာဏာရှင်ဆန့်ကျင်ရေးဆန္ဒဖော်ထုတ်ခဲ့ကြပါတယ်။ဒီချိန်ထဲမှာပဲဆီအာဏာရှင်ဆန့်ကျင်ရေးတိုက်ဖြတ်ရေးလုပ်ငန်းတွေအရှင်မြင့်လှုပ်ဆောင်ဖို့နဲ့မြေပြင်တပိတ်တပ်ပွဲတွေပုံမှုအားကောင်းလာစေရေးအတွက်ရည်ရွယ်ပြီးမန္တလေးတပိတ်အင်အားစုကိုဖွဲ့စည်းလိုက်ကြောင်းမန္တလေးမြို့မှာရှိတဲ့တပိတ်စစ်ကြောင်းကိုကူကဒီကနေ့ပူးတွဲကြေညာချက်ထုတ်ပြန်ပါတယ်။1988ခုနှစ်ဩဂုတ်လ10ရက်နေ့မှာဖြစ်ပေါ်ခဲ့တဲ့ဒီမိုကရေစီအရေးလူထုလှုပ်ရှားမှုကြီး33နှစ်ပြည့်မြောက်တဲ့အထိမ်းအမှတ်အဖြစ်နဲ့ရန်ကုန်တိုင်းအတွင်းကမြို့နယ်တချို့အပါအဝင်စကိုင်းတိုင်းစလင်းကြီးမြို့ကတပိတ်စစ်ကြောင်းဒဇယ်မြို့လူငယ်တွေရဲ့တပိတ်စစ်ကြောင်းကချင်ပြည်နယ်မိုးကောင်းမြို့ကလူငယ်တွေရဲ့ရှစ်လေးလုံးအရေးတော်ပုံစစ်ကြောင်းစသဖြင့်မြန်မာနိုင်ငံတဝန်းကမြို့နယ်အတော်များများမှာဆီယနာသိမှုစန့်ကျင်ရေးဒီမိုကရေစီရရှိရေးတို့အတွက်ဆန္ဒဖော်ထုတ်ပွဲတွေပြုလုပ်ခဲ့ကြပါတယ်။1988ခုနှစ်မှာဖြစ်ပေါ်ခဲ့တဲ့အဲ့ဒီလူထုအရေးတော်ပုံကြီးကိုစစ်တပ်ကအကြမ်းဖက်ဖြိုခွဲခဲ့ပြီးတဲ့နောက်စက်တင်ဘာလ18ရက်နေ့မှာအာဏာသိမ်းခဲ့ပါတယ်။ရှစ်လေးလုံးအရေးတော်ပုံကြီးအတွင်းစစ်တပ်ရဲ့အကြမ်းဖက်ပြစ်ခတ်တပ်ဖြတ်မှုတွေကြောင့်လူပေါင်းထောင်ချီသေဆုံးခဲ့တယ်လို့ခန့်မှန်းပြောဆိုထားကြပါတယ်ခင်ဗျာ။